နိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းလမ်းနဲ့ငြိမ်းငြိမ်းချမ်းချမ်းဖြေရှင်းနိုင်ဖို့အတွက်လာမယ့်အော်တိုဘာ15ရက်နေ့မှာနေပြည်တော်မှာကျင်းပမယ့်တနင်္ဂနွေလုံးပြစ်ခတ်ရက်စည်ရေးသဘောတူစာချုပ်ကိုရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS အဖွဲ့အနေနဲ့ပါဝင်လက်မှတ်ရေးထိုးမှာဖြစ်တယ်လို့ဒီကနေ့ထိုင်းမြန်မာနယ်စပ်တနင်္ဂနွေမှာကျင်းပပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာ RCSS ဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးရော့စစ်ကပြောဆိုပါတယ်ဒီကနေ့နေ့လယ်တနင်္လာမှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဒုဗိုလ်ချုပ်ကြီးရော့စစ်က RCSS ချမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ SSA တောင်ပိုင်းတပ်ဖွဲ့အနေနဲ့ MCA လက်မှတ်ထိုးဖို့ဆုံးဖြတ်ခဲ့ရတာနဲ့ပတ်သက်ပြီးသတင်းထောက်တွေကိုရှမ်းဘာသာနဲ့ရှင်းပြခဲ့ရမှာဗိုလ်မှူးဆိုင်မင်းကမြန်မာလိုဘာသာပြန်ပြောဆိုပါတယ
်ကဘောဟန်ထင်းဝါ NGA နဲ့မန်ပြန်ခိုလိုက်ပွန်တာလေးကပြဿနာကံမင
်း NCA တနင်္ဂနွေဆိုင်ရာပြစ်ခတ်ရစရေးလက်မှတ်ရေးထိုးပွဲဆိုတာကျွန်တော်တို့အနေနဲ့ကအနာဂတ်နိုင်ငံရေးပြဿနာတွေကိုပြောင်းလဲနိုင်မယ်လို့ကျွန်တော်ယုံကြည်လို့လက်မှတ်ရေးထိုးဖို့ဆုံးဖြတ်ခြင်းပဲဖြစ်ပါတယ်တနင်္ဂနွေဆိုင်ရာပြစ်ခတ်ရစရေး NCA ဆိုရဲကျွန်တော်တို့တတ်ထားတဲ့နာမည်အတိုင်းပေါ့နော်အဲ့ဒီလိုမျိုးထိုက်တန်တဲ့အပြစ်ခတ်ရစမျိုးဖြစ်စီလိုပါတယ်အခုဆိုရင်ကျွန်တော်တို့လက်မှတ်ရေးထိုးဖို့ဆိုတာ10ဖွဲ့အသင့်ဖြစ်ပြီဆိုပေမဲ့အကြံတဲ့အဖွဲ့တွေကိုလည်းပါဝင်ပြီးလက်မှတ်ရေးထိုးနိုင်ဖို့ဒါလည်းအဓိကအချက်တစ်ခုဖြစ်ပါတယ်တစ်ဖက်မှာအပြစ်ခတ်ရစရေးလှုပ်ထားပြီးတော့တစ်ဖက်ကိုစီရင်အားတွေတုံပြီးတော့တိုက်တဲ့ပုံစံမျိုးကိုတော့ဒါတော့ကျွန်တော်တို့ကန့်ကွက်ပါတယ်ထောက်ခံအပြစ်မှုမရှိပါဘူးကျွန်တော်တို့အဖွဲ့အစည်းအနေနဲ့ NCA ကိုလက်မှတ်ရေးထိုးရတဲ့အကြောင်းရင်းကလည်းကျွန်တော်တို့ Federal Democracy စစ်စစ်ပြည်ထောင်စုစနစ်ကိုတည်ထောင်လိုတဲ့အတွက်ကြောင့်မလို့နိုင်ငံရေးဆွေးနွေးပွဲတွေကိုလှုပ်ဆောင်သွားဖို့ဒီရက်ကျွန်တော်ဒီကိစ္စကိုရည်ရွယ်ပြီးတော့လက်မှတ်ရေးထိုးကြခြင်းဖြစ်ပါတယ်
။တစ်ဆက်တည်းမှာပဲ NCA ကိုလက်မှတ်ရေးထိုးပြီးတဲ့အထိတိုက်ပွဲတွေမဖြစ်ပွားဖို့ RCSS အနေနဲ့မျှော်လင့်ထားပြီးအပြစ်ခတ်ရစဲရေးကိုလက်မှတ်ရေးထိုးကြပြီးတိုက်ပွဲတွေမဖြစ်တော့ဘူးလို့ဘယ်သူမှအာမခံချက်မပေးနိုင်ကြပေမဲ့အောက်ရှေ့တပ်ဖွဲ့တွေရဲ့သဘောထားကွဲလွဲတိုက်ခိုက်တာတွေရှိနေမှာဖြစ်တဲ့အတွက်အပြန်အလှန်ယုံကြည်မှုတည်ဆောက်ဖို့လိုပြီးအပြန်အလှန်ဆွေးနွေးဖြေရှင်းသွားရမှာဖြစ်တယ်လို့လည်းဒုဗိုလ်ချုပ်ကြီးရော့စစ်ကပြောဆိုပါရယ်ဒီသတင်းစာရှင်းလင်းပွဲမှာပဲအစိုးရအနေနဲ့ NCA တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးသဘောတူစာချုပ်ကိုအမျက်မထုတ်ဖို့ဒုဗိုလ်ချုပ်ကြီးရော့စစ်ကထည့်သွင်းပြောဆိုခဲ့ပြီးဘလို့မျိုးအမျက်ထုတ်မှာကို RCSS အဖွဲ့အနေနဲ့စိုးရိမ်နေရတာလဲဆိုတာကိုတော့အခုလို့ဆက်ပြောပါရယ
်မိုက်ဇာနဲ့အန်တီတောက်ခေါ်တူယောင်းဟိုက်ပင်မဖတ်တယ်လေအန်မနန်ကိုခေါအမျက်
ကျွန်တော်တို့2008နိုင်ငံတော်အခြေခံဥပဒေကိုလူထုတွေဆန္ဒရောကျွန်တော်တို့တော်လိုင်းအဖွဲ့အစည်းတွေဆန္ဒလည်းမပါခဲ့ဘူး။ဒါကြောင့်မလို့ပြုပြင်ပြောင်းလဲဖို့တောင်းဆိုတဲ့နေရာမှာကျွန်တော်တို့အစ်စ်ပြန်ရေးမယ်လို့တော့မဆိုလို့ချင်ပါဘူး။ဒါပေမဲ့ပြုပြင်ပြောင်းလဲမယ်ဆိုတဲ့နေရာမှာအစိုးရသဘောထားကြီးမားစွာနဲ့ပြုပြင်ပြောင်းလဲခွင့်ဥပဒေပြင်ဆင်ခွင့်ပြုဖို့ကျွန်တော်တို့လည်းတောင်းဆိုလိုတယ်။ကျွန်တော်ရွေးကောက်ပွဲကျင်းပဖို့ဒီရွေးကောက်ပွဲမှာအနိုင်ရဖို့ NCA ကိုကျင်းပတဲ့သဘောမျိုးလည်းမဖြစ်စေချင်ဘူး။အကယ်၍ရွေးကောက်ပွဲကျင်းပပြီးသွားလို့ရှိရင်နောက်ပိုင်းမှာ NCA ကိုအလေးမထားတဲ့သဘောမျိုးအဲ့ဒီအပေါ်မှာလည်းကျွန်တော်ဆုံးရင်ပါတယ်
။ဒါအပြင်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကနေပြီး NCA လက်မှတ်ထိုးပြီးနောက်ပိုင်းမှာတရင်သားလက်နက်ကင်အဖွဲ့အစည်းတွေကိုလက်နက်ဖြုတ်သိမ်းမယ်ဆိုပြီးနိုင်ငံတကာမီဒီယာတွေကိုမကြာခဏပြောဆိုနေမှုရှိပြီးလက်နက်ဖြုတ်သိမ်းဖို့ဖိအားပေးလာမယ်ဆိုရင်ဘလို့ပြင်ဆင်ထားလဲဆိုတာကိုတော့အခုလို့ဆက်ပြောပါတယ်
။ TDRSR နဲ့မင်းမိုင်ထင်ပါကျွန်တို့ဖွင့်ခွင့်ဒုံပေါင်းစင်းနန်းကတော့တော့ဖြစ်တော့မေးမမတ်
။တော့လက်မှတ်ရေးထိုးတဲ့နေရာမှာ DDR နဲ့ SSR ဆိုတာလည်းတိုင်းတာအဖွဲ့အစည်းတွေတော့ပဲချုပ်ဆိုထားတာမဟုတ်ပါဘူး။တက်မတော်တော့လည်းပါပါတယ်။ခေရဖြုတ်မယ်ဆိုရင်လည်းတက်မတော်လည်းအလုံးစုံဖြုတ်အောင်မှာဖြစ်ပါတယ်။ကျောင်းဖက်ဒရယ်ပြည်ထောင်စုကိုတည်ထောင်မယ်ဆိုရင်ဒီသဘောပါပဲဖက်ဒရယ်ပြည်ထောင်စုတည်ထောင်မယ်ဆိုရင်ကျွန်တော်တက်မတော်ကိုလည်းပြန်လည်ပြုပြင်ရမှာဖြစ်ပါတယ်တက်မတော်ကလည်းကျွန်တော်ဖက်ဒရယ်တက်မတော်ပုံစံမျိုးပြန်မယ်ဒီ DDR SSR ဆိုတဲ့ဒီကာချုပ်ကြီးပြောတဲ့အချက်ကလည်းဒီတိုင်းမှာပဲကျွန်တော်တို့ပြန်လည်ပြီးတော့ reform တွေအကုန်လုံးပြန်လုပ်ရမယ့်အခြေအနေဖြစ်ပါတယ်တက်မတော်လည်း reform လုပ်ရမယ်တိုင်းသားအဖွဲ့တွေလည်း reform လုပ်ရမယ်ဒီဖက်ဒရယ်တက်မတော်တော်ဖို့ပါ
နိုင်ငံရေးပြဿနာဟာဝဲဝန်းညှိနှိုင်းဖြစ်ရှင်းရမှာဖြစ်ပြီးအတူတကွစီးလုံးညီညွတ်စွာနဲ့ပူးတွဲနေထိုင်ဖို့အပြန်အလှန်ယုံကြည်ဖို့တိစောက်သွားဖို့လိုပြီးဖွဲ့စည်းပုံအခြေခံဥပဒေကိုလည်းပြုပြင်ပြောင်းလဲဖို့လိုအပ်နေတယ်လို့လည်းထောက်ပြပြောဆိုသွားပါတယ်။အစိုးရတပ်မတော်အနေနဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS အဖွဲ့အကြားတိုက်ပွဲတွေဆက်လက်မဖြစ်ပွားစေဖို့အတွက်အများဆုံးနှစ်ဖက်အပြန်အလှန်ဆက်သွယ်ပြောဆိုနိုင်ဖို့လက်ရှိရှိနေတဲ့ဆက်ဆံရေးယုံရှောက်ယုံအပြင်အဓိကလိုအပ်နေတဲ့မြို့နယ်တချို့မှာဆက်ဆံရေးရုံးသစ်တွေတိုးချဲ့ဖွင့်လှစ်ပေးဖို့လဲဒီကနေ့ထုတ်ပြန်ခဲ့တဲ့ကြေညာချက်မှာတောင်းဆိုထားပါရယ်ခင်ဗျာ